ဇန်နဝါရီလ6ရက်နေ့မှာကုံဆုံးသွားတဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကပေါ်ကလာတဲ့သတင်းတွေတဲကထူးထူးခြားခြားကျွန်တော်တို့ရွေးထုတ်ထားတဲ့သတင်းကတော့ဒီပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့ဆိုပြီးမြန်မာနိုင်ငံတဟွန်းအကျဉ်းဆောင်တွေကနေပြီးတော့နိုင်ငံရေးအကျဉ်းသား40ကျော်50အပါအဝင်အကျဉ်းသားပေါင်း2800ကိုလူငင်းချမ်းသာခွင့်အမိန့်နဲ့လွှတ်ပေးခဲ့တဲ့သတင်းပဲဖြစ်ပါတယ်။အဲဒီသတင်းကိုအခြေခံပြီးဆွေးနွေးသွားဖို့အတွက်ထိုင်းနိုင်ငံအခြေစိုက် AAPP လို့ခေါ်ကြတဲ့မြန်မာနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းပြောရေးဆိုခွင့်ရှိသူဦးဖြစ်သူကိုတိတ်ထိုင်းနိုင်ငံအခြေစိုက် Network Media သတင်းအုပ်စုက Editor ဦးအောင်နိုင်နဲ့နော်ဝေးနိုင်ငံအခြေစိုက် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဦးမမောင်မြင့်တို့ကိုပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားပါတယ်။ဗုဒ္ဓနေကလွှတ်ပေးလိုက်တဲ့အကျဉ်းသားတွေ2800အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားက40ကျော်50ပါဝင်တယ်လို့ဆိုတဲ့နေရာမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပါတီဝင်20နဲ့ចောင်းသားခေါင်းဆောင်တွေဒီမိုကရေစီလှုပ်ရှားသူတွေ30လောက်ပါဝင်ကြတယ်လို့သိရပါတယ်။အဲ့ဒီလိုနိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးတယ်ဆိုပေမဲ့လို့နာမည်ထင်ရှားလူသိများတဲ့ပုံကိုကြီးတွေတော့ပါဝင်ခြင်းမရှိပါဘူးအခုလိုအကျဉ်းသားတွေပြန်ပြီးတော့လှုပ်ပေးတယ်ဆိုတာဟာလည်းပဲအခုအချိန်ဟာပထမဆုံးအချိန်မဟုတ်ခဲ့ပါဘူးပြီးခဲ့တဲ့2006ခုနှစ်မှာဒါမျိုးမကြားခဲ့ရပေမဲ့လို့ဒီအရင်2005ခုနှစ်လွတ်လပ်ရေးကာလတုန်းကလည်းပဲအဲ့ဒီလိုအမြောက်အများလှုပ်ပေးခဲ့ရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း1200ဝန်းကျင်လောက်ရှိလိမ့်မယ်လို့AAPP အဖွဲ့နဲ့တခြားလူအခွင့်အရေးအဖွဲ့အစည်းတွေကဆိုခဲ့ကြပါတယ်။အနောက်နိုင်ငံအစိုးရတွေကလည်းပဲဒီလိုကိုယ်ယုံကြည်ချက်နဲ့ကိုယ်နိုင်ငံရေးလှုပ်တာကိုနှစ်ရှည်ထောင်တန်းတွေချမှတ်တာဟာနီးလားမကြဘူးဆိုပြီးကန့်ကွက်ကြပါတယ်။နိုင်ငံရေးကျင်းသားတွေပြန်ပြီးတော့လှုပ်ပေးဖို့ကုလသမဂ္ဂအဖွဲ့ကြီးအပါအဝင်ဒီအဖွဲ့အစည်းတွေအားလုံးကအနောက်နိုင်ငံအစိုးရတွေလူအခွင့်အရေးအဖွဲ့တွေကအချင်းချင်းပြောဆိုခဲ့ကြပါတယ်။ဒီလိုပြောဆိုဝေဖန်ဖိအားပေးမှုတွေရှိနေတာကိုတက်တာအောင်လို့များနာဖတ်စီအစိုးရကပြန်ပြီးတော့လှုပ်ပေးတာလားဘယ်လိုရည်ရွယ်ချက်နဲ့လှုပ်ပေးတာလဲဆိုတာကျွန်တော်တို့အခုထည့်သွင်းပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်အဲ့တော့ဒီအကျဉ်းသားတွေပြန်ပြီးတော့လွတ်မြောက်လာတာနဲ့ပတ်သက်လို့ဥစွာပထမဒီမြန်မာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုအမြဲတမ်းထောက်လှမ်းလေ့လာနေတဲ့ AAPP အဖွဲ့ကကိုတိတ်ကိုတုံ့သက်ပေးဖို့ဖိတ်ခေါ်ပြသည်ခင်ဗျာ
ဟုတ်ကဲ့အခုဒီဇန်နဝါရီ3ရက်နေ့ကနိုင်ငံရေးအကျဉ်းသားအပါအဝင်ဒီအကျဉ်းသား2800ကျော်ကိုပြန်လှုပ်ပေးခဲ့တယ်ဆိုတော့ကျွန်တော်သိရပါတယ်သူတို့လည်းကြေညာပါတယ်ဆိုတော့ကျွန်တော်တို့သုံးသပ်ချက်အရာဆိုလို့ရှိရင်တော့ဟိုအဓိကအဖြစ်ဒီလိုလှုပ်ပေးတာကအမျိုးသားပြည်နယ်စစ်မြေးရေးအနေနဲ့လှုပ်ပေးတယ်လို့တော့ကျွန်တော်တို့မယုံကြည်ပါဘူးဆိုတော့နိုင်ငံတကာရဲ့ PR နောက်တစ်ခု ILO နောက်တစ်ခုကကုလသမဂ္ဂဒီလူတို့ကောင်စီစတဲ့ဒီသဘောထားတွေကိုရောပါသွားစေခြင်းလို့သဘောထားပြောပြောင်းဟန်ပြနိုင်ခြင်းပဲလို့ကျွန်တော်အနေနဲ့မြင်ပါတယ်။ဒါပြလို့လည်းဆိုတဲ့အခါကျတော့အခုလွတ်လိုက်တဲ့နိုင်ငံရေးအကျဉ်းသားအများစုကဒီလွတ်ရဲ့နီးတဲ့လူတွေတော်တော်များများပါပါတယ်။နောက်တစ်ခုကဒီ3000နီးပါလွတ်တဲ့ဒီအကျဉ်းသားတွေအထက်မှာဒီ40ကျော်လောက်ပဲဒီနိုင်ငံရေးအကျဉ်းသားပါနေတဲ့ခါကျတော့ရာဂန်လို့အပြည့်ဆိုလို့ရှိရင်တရာဂန်လို့ကျေကျေပဲပါပါတယ်တကယ်သဘောထားမှန်မယ်ဆိုလို့ရှိရင်တော့ဒီဒေါ်စားစုကြည်တို့လို့ဦးတည်ဦးတို့လို့တိုင်းပါခေါင်းဆောင်ဖြစ်တဲ့ဦးခွန်ထွန်းဦးတို့အမှုတွဲလို့ဦးဝင်းတင်တို့လို့တကယ်ကီးပလေယာတွေကိုလွှတ်ပေးပေးပါတယ်နောက်တစ်ခုကကိုမင်းကိုနိုင်တို့ကိုအုပ်စုပေါ့လေအဲ့လူတွေလွှတ်ပေးပေးတယ်နောက်တစ်ခုကတစ်ဆက်ကကြီးနဲ့ဟိုထိသိမ်းထားတဲ့ဒါကတန်းကြီးတို့ဒေါက်တာဒေါ်မီဝင်းမြင့်တို့ကိုလွှတ်ပေးပြတယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့သူတို့ဒီလိုလွှတ်ပေးနေပေမဲ့လည်းဒီကနေ့အချင်းတော်ရဲ့အခြေအနေကဘယ်လိုဖြစ်နေလဲဆိုတော့ ICRC ကိုတော့မှဒီအချင်းတော်တွေအတွင်းမှာဝင်ရောက်ကူညီခွင့်ကိုပိတ်ပင်ထားတဲ့အခြေအနေမျိုးရှိနေပါတယ်
။ဟုတ်ကဲ့ခင်ဗျ။အခုကိုတိတ်ပြောပြသွားသလိုပါပဲ။ကျွန်တော်တို့လည်းပဲဒီမှာဒီအကြက်ကပုံကိုယ်တွေနဲ့ပြောဆိုဆွေးနွေးကြတဲ့နေရာမှာနိုင်ငံကြီးတွေက PRP ပြီးတော့ပြန်ပြီးလှုပ်ပေးဖို့တောင်းဆိုနေကြတာတွေကတော့တကယ်နိုင်ငံရေးလောကမှာအထင်ကရလှုပ်ရှားနေခဲ့ကြတဲ့ပုံကိုယ်ကြီးတွေလွတ်မြောက်ရေးကိုပြောတာပါပဲဒီတော့အခုလှုပ်ပေးလိုက်တာကလွတ်တယ်ဆိုတဲ့သဘောမျိုးအမိခံတက်တက်နော်နိုင်ငံရေးအကျဉ်းသားတွေကိုပြန်လှုပ်ပေးတယ်ဆိုတဲ့သတင်းပေါ်ထွက်လာရင်တော့ပဲလှုပ်ပေးတယ်လို့ကျွန်တော်တို့လည်းယူဆမိပါတယ်ခင်ဗျအဲ့တော့ဥမောအမြင့်အနေနဲ့ရောဘယ်လိုများဒီကိစ္စပေါ်မှာသုံးသပ်မိလဲခင်ဗျ
ဟုတ်ကဲ့ဒီပထမဆုံးဒီနိုင်ငံတကာ PR ဆိုတဲ့ကိစ္စပေါ့လေ ဆိုတော့နိုင်ငံတကာဖိအားကိုတော့ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှင်တော့စစ်အစိုးရအနေနဲ့တိတ်ပြီးတော့ဂယုဆိုင်ဟန်တော့မပေါ်ဘူးလို့ကျွန်တော်မြင်ပါတယ်။တကယ်၍သာသူတို့အဲ့ဒီလိုမျိုးဂယုဆိုင်တယ်ဆိုလို့ရှင်ရင်သူတို့အနေနဲ့ဒီသောသောပြောတဲ့ဒီနိုင်ငံတကာချက်ချင်းကြီးအဖွဲ့ကိုဟာဒီအချင်းတော်တွေကိုသွားပြီးတော့ဒီကြည့်ရှုခွင့်စစ်ဆေးခွင့်အကူအညီပေးခွင့်ဒါတွေကိုအရင်ဆုံးပေးရပါလိမ့်မယ်။ဆိုတော့အဲ့ဒါတွေကိုမပေးဘဲနဲ့သူတို့အနေနဲ့ကဒါကိုအစားထိုးတော့မှကြာစီရနေဒါမျိုးရှိနေပါတယ်။ဒီကြံခိုင်ပုံပြောရေးအသင်းကလူတွေကိုလွှတ်ပြီးတော့တော်ရင်ဒီမြန်မာနိုင်ငံချက်ချင်းကြီးအသင်းကလူတွေနဲ့တွဲပြီးတော့စသဖြင့်ဆိုတော့ဒါတွေကိုသူတို့မလုပ်သေးရတော့ဒီနိုင်ငံတကာရဲ့ဖိအားကိုဒီအချင်းတော်တွေနဲ့ပတ်သက်လို့ပေါ့လေဒီနိုင်ငံရေးအချင်းသားတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားကိုသူတို့အနေနဲ့ဂရုစိုက်လာတယ်လို့တော့ကျွန်တော်မမြင်ပါဘူးခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီနိုင်ငံတကာကဖိအားပေးတာတွေကိုဂရုမစိုက်ဘူးဒါတွေကိုတက်တာရတက်တာကြောင့်ရအောင်လွှတ်ပေးတာမဟုတ်ဘူးဆိုရင်အခုလိုဟလာအစုလိုက်ပြုံလိုက်2800ရော3000နီးပါးလောက်ကိုအစုလိုက်ပြုံလိုက်အမြောင်အမြားလှုပ်ပေးလိုက်တယ်ဆိုတာကကုသိုလ်ဖြစ်လှုပ်ပေးတာလားဟလာကျွန်တော်တို့အမျိုးမျိုးစဉ်းစားကြတွေးကြတွေရှိလာတာပေါ့ဗျာနောက်ပြီးတော့အရင်တုန်းကဟလာနောက်ထပ်လူသစ်တွေဖမ်းဖို့အတွက်ကိုထောင်ခါရဲဆိုတဲ့ဟာမျိုးတွေလည်းကျွန်တော်ကြားခဲ့ဘူးတာတွေရှိခဲ့ပါတယ်အဲ့တော့ network media သတင်းဌာနက editor ဥအောင်နိုင်အနေနဲ့ကောဒီကိစ္စပေါ်မှာဘယ်လိုသုံးသပ်မိလဲဆိုတာကျွန်တော်တို့ကြားပြသေးအောင်ခင်ဗျဟု
တ်ကဲ့ခင်ဗျအဓိကကတော့ဒီလိုကသဘောထားကောင်းကြောင်းကိုတော့ပြကျင်ပုံရပါတယ်။ဒါပဲဖြစ်အခုလိုပေါ့နော်ဘသူတွေပဲလွတ်လာလွတ်လာထောင်နေရနေလွတ်လာတယ်ဆိုတော့ကြိုဆိုရမှာဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်တရင်းသားဆရာနှစ်ယောက်လည်းပါတယ်။ဆိုတော့ဒီဟာကတော့ဟိုအကောင်းလို့ပြောလို့ရပါတယ်။ဒါပေမဲ့တကယ်တမ်းလွတ်တင်တဲ့လူတွေမလွတ်တာကတော့ကျွန်တော်ပြဿနာရှိနေတုံးပဲပေါ့လေ။ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ။ဘာကြောင့်လွတ်တယ်လဲဆိုတော့ဟိုမြန်မာဆိုရတဲ့သဘောထားကတခါတခါမှာကိုခံမှန်းရလဲခက်ပါတယ်ပြောရလဲခက်ပါတယ်ပြောလို့ရနိုင်တာတော့နိုင်ငံတကာဖီအားကြီးကြီးမားမားရှိနေတယ်ချင်းနိုင်တာကတော့ထောင်ကြီးထဲမှာလဲလူတွေများပိတ်ကြက်နေကြလားပေါ့နော်ကျွန်တော်တို့ကြားတဲ့ပတင်းညာဆိုရင်စတေတာတီးပြီးမှရှယ်ရဲတိုက်ရင်းတွေကိုပါလိုက်တွေကိုအချင်းစခန်းအနေနဲ့အသွင်ကြောင်းနိုင်ဖို့လုပ်ထားပါဆိုရဲညှဉ်းချချက်မျိုးတွေလဲကျွန်တော်တို့ကြားထားတာရှိတော့လူတွေကိုလဲထပ်ဖောင်းမှလားထောင်ကြီးထဲမှာပဲပိတ်ကြက်နေကြလားတော့ထောင်တို့သေယုံတို့ဒုက္ခတဲ့ဆန်းတို့ဆိုတော့လူမများတဲ့နေရာကြီးပေါ့လေဆိုတော့ပမာပြီးမှာသိပြီးတော့လူတွေများနေတယ်အဲ့ဒါတွေကိုပဲရှော့ဖို့လွတ်တာလားနိုင်ငံတကာဖိအားတွေအများဆုံးလွတ်တာလားဘလို့ကြောင့်မဲလွတ်ပေါ့လူတွေလွတ်လာတယ်ဆိုတော့ဝမ်းသာရဖြစ်တယ်ဒါပေမဲ့တကယ်တမ်းလွတ်တင်တဲ့လူတွေမလွတ်လာသေးဘူးဆိုတော့ဒါဒီမှာရှိရတဲ့ဘောလားတော့သိကြောင်းဖို့မရဘူးအဲ့လိုပြောမှာပါခင်ဗျာ
ဟုတ်ကဲ့ဟို NLD ပါတီကပြောရေးဆိုခွင့်ရှိသူကလည်းပဲဟုတ်လားဟိုဥညာဝင်းကလည်းပဲဟိုတနေ့ကကျွန်တော်တို့ RFA ကဆက်သွယ်မေးမြန်းတဲ့နေရာမှာပြောသွားတာတွေလည်းရှိပါတယ်။နောက်ဟိုလွတ်မြောက်လာတဲ့ထဲကဒီနိုင်ငံရေးကျင်းသားတချို့ပေါ့လေ NLD ပါတီဝင်နိုင်ငံရေးကျင်းသားတွေကလည်းပဲဒီနော်ဦးဝင်းတင်တို့ဦးတင်ဦးတို့လိုဒီအဓိကပုဂ္ဂိုလ်ကြီးတွေဆက်ပြီးတော့အချင်းကျနေတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့လွတ်လာပြီမယ်လေသူတို့အနေနဲ့ဝင်းမတာနိုင်လေးပါဘူး။ဒီကြံရှိခဲ့တဲ့ရဲဘော်ရဲဘက်တွေပြန်ပြီးတော့လွတ်မြောက်ရေးအတွက်ဆက်လက်ပြီးတော့လုံမှန်သွားမယ်လို့လည်းပဲသူတို့ပြောကြဆိုကြတာတွေလည်းကျွန်တော်တို့ကြားရပါတယ်။အဲ့တော့ဒီလိုနိုင်ငံကဖိအားပေးတယ်ဆိုတဲ့နေရာမှာကဒီအနေနဲ့အများတော့လည်းပဲအကျိုးသက်ရောက်မှုရှိနိုင်မယ်လို့ကျွန်တော်တို့တော့ယူဆမိပါတယ်။အခုပြီးခဲ့တဲ့ဒီနှစ်ရက်လောက်ကပဲ Nobel ငြိမ်းချမ်းရေးဆုရထားတဲ့ပုဂ္ဂိုလ်ကြီး73ယောက်ကသူတို့ရှိနေတဲ့နိုင်ငံတွေအသီးသီးမှာဒီမြန်မာတန်ရုံးတွေကိုသွားပြီးတော့မြန်မာနိုင်ငံကိုဝင်ရောက်လည်ပါခွင့်ဒေါန်ဆန်းစုကြီးရဲ့တွေ့ဆုံခွင့်ရနိုင်ဖို့အတွက်ဗီဇာလျှောက်ထားကြတယ်ဆိုတာကြားရတယ်။အဲဒီမှာတောင်ကိုရီးယားနိုင်ငံကသမရဟောင်းကင်ပြေကျွန်းကိုတော့ဒီမြန်မာတန်ယုံကဒါသူများနိုင်ငံရဲ့ပြည်တွင်းရေးကိစ္စမှာဝင်ရောက်ဆွတ်ဖက်တာမျိုးဖြစ်တဲ့အတွက်ကြောင့်မပေးနိုင်ပါဘူးဆိုပြီးတော့ပယ်ချလိုက်တယ်လို့ကျွန်တော်တို့သတင်းတွေတွေ့ရပါတယ်။ဒီအမေရိကန်ပြည်ထောင်စုမှာလည်းပဲဒီဟာငင်းကြိုင်းနိုဘယ်ဆုရှင်ယောက်ကမြန်မာတန်ယုံကိုတွားရောက်ပြီးတော့ဒီဗီဇာလျှောက်ထားဖို့အတွက်တွားရောက်ကြတဲ့အခါမှာဒီတန်ယုံကဝင်ခွင့်တော်မှမပေးဘဲနဲ့တကားပိတ်ထားတဲ့အတွက်ကြောင့်ဆိုပြီးအဲ့ဒီမှာစာနာပြပွဲတွေဖြစ်ပွားတာလည်းကျွန်တော်တို့ကြားရတယ်ခင်ဗျတခြားနိုဘယ်ဆုရှင်ပေါ့လေနောက်ထပ်10ယောက်လောက်ကလည်းပဲသူတို့လျှောက်ထားကြမယ်ဆိုတာဒီဘယ်လိုရှိတယ်ဆိုတော့ကျွန်တော်မသိရသေးပါဘူးအဲ့တော့ဒီလိုကိစ္စမျိုးဖြစ်လိုက်တဲ့ဆိုရင်ပဲဒီနိုင်ငံတကာသတင်းစာကြီးတွေထဲမှာတောင်ကိုရီးယားသမ္မတကိုမြန်မာစစ်အစိုးရကဗီဇာညှင်းပယ်လိုက်တယ်ငင်းညာရေးနိုဘယ်ဆုရရှိထားသူတွေကဒေါ်ဆန်းစုကြည်ကိုတွေ့ဆုံဖို့ဗီဇာလျှောက်ထားကြတယ်စသဖြင့်ဒီနိုင်ငံတကာကသတင်းစာကြီးတွေနဲ့အင်တာနက်ပေါ်မှာသတင်းတွေထွက်ပေါ်လာပါတယ်။ဒီလိုတွေဖြစ်လာတဲ့ဆိုရင်ပဲနာဖာစစ်အစိုးရအတွက်မျက်နှာပြက်စရာထပ်ပြီးတော့ဖြစ်လာတာပါပဲ။ဒီဖိအားပိုးမှုတွေပိုးပို့ပြီးတော့ရှိလာတာနဲ့အမျှအကျိုးသက်ရောက်မှုတာအနည်းနဲ့အများရှိလိမ့်မယ်လို့ကျွန်တော်ယူဆမိပါတယ်။ဒီနိုင်ငံရေးအကျဉ်းသားတွေကိုအခုလိုပြန်လှုပ်ပေးဖို့ဆိုတာကဒီကုလသမဂ္ဂအဖွဲ့ချုပ်ကြီးပါဝင်ပေါ့လေ။ ဒီကမ္ဘာအဖွဲ့အစည်းကြီးတွေကရောအနောက်နိုင်ငံအစိုးရတွေကရောပြောဆိုနေကြတာတွေဟာနိုင်ငံရေးခံယူချက်ကြောင့်เนาะထောင်ဒဏ်အနှစ်20ချလိုက်တယ်လို့အနှစ်40ချလိုက်တယ်လို့ဆိုတာတွေကိုသူတို့အနေနဲ့ဘယ်လိုမှဟိုလက်ခံယုံကြည်လို့မရတဲ့အစ်စ်မို့လဲဒီလိုပြောနေဆိုနေကြတာပါပဲအဲ့တော့ခုနကဥမောမြတ်ပြောသွားတယ်လေဒီနိုင်ငံတကာဖိအားပေးမှုတွေတော့စစ်အစိုးရအနေနဲ့ view site ပုံမရပါဘူးလို့ပြောသွားတယ်ဒီနိုင်ငံတကာကဝိုင်းပြီးတော့ဂျိုပန်ဖိအားပေးနေတဲ့ဥစ္စာကိုဒါကအကျိုးသက်ရောက်မှုလုံးဝမရှိဘူးလို့များဥမောမြတ်ကဆိုလိုသလားခင်ဗျဟု
တ်ကဲ့ကျွန်တော်ကဒီလိုမြင်ပါတယ်ခင်ဗျဒီနိုင်ငံတကာဖိအားဥစ္စာ view site ကြီးဆိုလို့ရှိရင်စစ်အစိုးရအနေနဲ့ကဒီအခုလောက်ဂျင်းတဲ့ချက်သေးကြောက်နေတာမျိုးတခါမှတို့မကြုံဘူးပါဘူးဘာကြောင့်လဲဆိုတော့ဒီအခုဆိုလို့ရှိရင်ဒီတဲ့အတိုင်းပဲကျွန်တော်တို့ကုလသမဂ္ဂမှာဒီလုံခြုံရေးကောင်စီမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်ချဖို့အတွက်ကိုဆိုင်းပြင်းနေတဲ့အဆင့်တော်တော်လေးအဆင့်နဲ့ဖြစ်နေတဲ့အဆင့်အဲပြီးတော့အဲ့ဒီလုံခြုံရေးကောင်စီကချမဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီလုံခြုံရေးကောင်စီကနေထုတ်ထားတဲ့ဆိုတဲ့အဆင့်အဲ့ဒီအဆင့်ကိုရောက်နေပါပြီဆိုတော့ဒီအဆင့်မှာသာစစ်အစိုးရအနေနဲ့တစုံတစ်ခုမတုံ့ပြန်ဘူးဆိုလို့ရှိရင်အဲ့ဒီလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကဟာလာတော်တော်လေးပြင်းထန်တဲ့ဆုံးဖြတ်ချက်ဖြစ်တည်တိုင်အောင်ဟာလာဆိုကြပါစို့ဒီစစ်အစိုးရကိုဒီထောက်ခံနေတဲ့ဟလာဒီတရုတ်လိုဆိုရမျိုးရုရှားလိုဆိုရမျိုးအနေနဲ့ဟလာတော်တော်လေးအဲဒီဆုံးဖြတ်ချက်တဲ့ဒါမျိုးတွေရောက်လာနိုင်ပါတယ်တကယ်လို့သာဒီစစ်စိုးရကိုစန့်ကျင်နေတဲ့လူညွှန်ရေးကောင်စီအဖွဲ့ဝင်တွေဗက်သားတွေကနေဒီဆိုရပါဆိုဒီတရုတ်နဲ့ဆိုပြေကိုဖြောင်းပြနိုင်မယ်ဆိုလို့ရှိရင်အဲ့ဒီလူညွှန်ရေးကောင်စီဆုံးဖြတ်ချက်ကကြားသွားနိုင်တဲ့အဆင့်ရှိပါတယ်ဒါတစ်ချက်နောက်တစ်ချက်ကပြောမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီဖြစ်နေတဲ့ဒီအထုပ်သမားခွင့်ရေးဖောက်ဖျက်မှုတွေနဲ့ပတ်သက်ပြီးတော့ဟလာဒီအာဓမ္မအလုပ်ခိုင်းစေမှုတွေနဲ့ပတ်သက်ပြီးတော့ဒီILO ကမ္ဘာလို့ဒီမှာအခွဲချုပ်ကနေပြီးတော့မြန်မာနိုင်ငံရဲ့ခိစ္စကိုနိုင်ငံတကာခုံရုံးအထိတင်ဖို့ဆိုတာမျိုးလည်းသူတို့ဆိုင်းပြင်းနေပါတယ်ဆိုတော့ဒီလိုမျိုးအနေထားတွေကြားထဲမှာတော့မှသူတို့အနေနဲ့အခုချိန်ထိသဘောထားမပြောင်းပြောင်းနိုင်ဘူးဆိုလို့ရှိရင်ဒီတော်တော်လေးနှောင်းတဲ့အနေထားရောက်မှာပဲဒီမြန်မာနိုင်ငံနိုင်ငံရဲ့အခြေသေးတွေတော်တော်လေးဖြည့်ရှင်းလို့မရတဲ့အနေထားရောက်မှာပဲအဲသူတို့စဉ်းစားမဲ့ဆိုတဲ့အနေထားကိုရောက်နေပါတယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီဖီးယားတွေဟာအခုချိန်ထိမြန်မာစစ်အစိုးရဘုံထင်ရှားသိတာတဲ့အကြောင်းလဲတစုံတရာဖြစ်မလာသေးဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီနိုင်ငံတကာကဖိအားပေးမှုတွေဟာအလကားတော့လေဖြစ်လိမ့်မယ်လို့ကျွန်တော်တို့မထင်ဘူးပေါ့လေ။ဘာလို့ဆိုတော့မြန်မာနိုင်ငံအကြောင်းမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖိနှိပ်မှုတွေအကြောင်းကိုနိုင်ငံတကာကသိတဲ့သိလာလေလေပို့ပြီးတော့ဖိအားကတော့များလာပွဲရတော့ရှိတာပေါ့လေ။ဖိအားတွေများလာတာနဲ့အမျှလည်းပဲဒီတစ်ဖက်ကဒီနာဖအနေနဲ့ကဟာလာငင်းဆန်နေဖို့ကပို့ပြီးတော့ခက်လာမှာပဲလို့ကျွန်တော်တို့ကတော့ယူဆမိပါတယ်။ဒီအခုပြန်ပြီးတော့လွတ်လာခဲ့တဲ့ဒီနိုင်ငံရေးအကျဉ်းသားတွေတဲကပေါ့လေ။နော် NLD ပါတီဝင်တွေရှိတယ်။နောက်ပြီးတော့ဒီចောင်းသားကောင်းဆောင်တွေရှိတယ်။နောက်ကိုယ်သဘောနဲ့ကိုယ်ဒီဒီမိုကရေစီလှုပ်ရှားမှုအသွင်နဲ့ဟလာလုတ်ကင်နေကြလို့ဒီထောင်ချသွားခဲ့တဲ့လူတွေလည်းရှိတယ်။အဲ့တော့ဒီလွတ်လာတဲ့လူတွေဘက်ကခံစားချက်တွေဘယ်လိုရှိရဆိုတာကော ABB အနေနဲ့စုံစမ်းထောက်လှမ်းလို့ရတာရှိသေးသလားခင်ဗျ။ကိုတိတ်အနေနဲ့အဲ့ဒါကိုနည်းနည်းတော့ပြောပြပါလား
။ဟုတ်ကဲ့ကျွန်တော်တို့သိရတဲ့လောက်ကတော့ဒီနာဖရဲ့အခြေအနေပေါ့ဗျာနာဖရဲ့အခြေအနေကတော့ဒီနိုင်ငံရေးလှုပ်ရှားနေတဲ့လူတွေနိုင်ငံရေးအကျဉ်းသားတွေနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာအစိုးရတွေနဲ့ဟိုထိတွေ့မှုမရှိစေချင်တာကတော့အမှန်ပဲဆိုတော့ကြတော့အခုလိုမျိုးဟိုခုနပြောတဲ့ ILO ရဲ့ဒီလှုပ်ရှားမှုတွေကြောင့်နိုင်ငံတကာရဲ့ဖိအားတွေကြောင့်ဥပမာဦးအင်းမြင့်တို့စုစုငွေတို့ဆိုတာကမဖြစ်မနေလွတ်ပေးလိုက်ရတဲ့အခြေအနေမျိုးရှိပါတယ်။ခုနကကိုမောင်ကြီးပြောသလိုဓာရီကိုဂရုမစိုက်ပဲနဲ့ဒီအာရမလုံအောင်ပေးတယ်ရှိနေတယ်ရှိနေသေးတယ်ဆိုတာကလည်းဒါလည်းအမှန်ပါပဲ။ဒါပေမဲ့အဲ့လိုမျိုးနိုင်ငံတကာကဟိုတိရှိပြီးတော့ဖိအားပေးတဲ့အခြေအနေမျိုးမှာသူတို့ကိုကြာစလုတ်ပေးလိုက်ရတဲ့အခြေအနေမျိုးတွေရှိပါတယ်။နောက်တစ်ခုကဒီဥနည်းလေးဆိုလို့ရှိရင်လည်းဒီလူခွေလှုပ်ရှားနေတဲ့လူတယောက်ဖြစ်ပါတယ်သူကလည်းတပ်ဖို့ဆိုတော့တန်လှုပ်ပေးရတဲ့အခြေအနေမျိုးကရှိပါတယ်အဲ့တော့နိုင်ငံရေးဖီးယားအရေးကြီးတယ်လို့ထင်ပါတယ်နောက်ခုခုနပြောတဲ့မျိုးကိုဖြေဆိုရမယ်ဆိုလို့ရှိရင်တော့ဒီအကျဲထောင်တွေတဲကနေပြီးတော့ထွက်လာတဲ့လူတွေရဲ့ဆန္ဒတွေကတော့သူတို့နဲ့လှုပ်ပေါ်ခံပေးတဲ့အကျဲထောင်တွေမှာဆက်လက်ရှိနေသေးတယ်ဒီအတွက်စိတ်မကောင်းဘူးဆိုတဲ့ကိစ္စကအကျဲထောင်တွေကထွက်လာတဲ့လူတိုင်းမနစ်တနေ့ကထွက်လာတဲ့လူတိုင်းကအင်တာဗျူးတွေမှာပြောရတာကိုတွေ့ရပါတယ်။ထို့အတူပဲကျွန်တော်တို့ထွက်လာတဲ့အခြေတို့ကလည်းကျွန်တော်တို့ဒီလိုပဲခံစားရပါတယ်။ဆိုတော့အခုလွတ်လာတဲ့အခါမှာဟိုဒီလွတ်လာတဲ့လူတွေကိုသူတို့ယုံကြည်အောင်ဘလောက်လွတ်လွတ်လပ်လပ်လွတ်ခွင့်ရမလဲဆိုတာနဲ့ကျွန်တော်တိုက်ကြမှာဖြစ်ပါတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့အကျဉ်းတော်တွေကနေပြီးတော့အကျဲတော်ကိုကြောင်းရတဲ့ထောင်ပြောင်းဘဝနဲ့ဘာမှထူးခြားလာမှာမဟုတ်ပါဘူး။ဆိုတော့အဲ့ပုံကရအရလေအကျဉ်းတော်တွေကဒီကနေ့မနေ့တနေ့ကထွက်လာတဲ့လူတွေရဲ့ 就是明年看的最美是流行，他都说天山的吃皮的路，今年要没完了。
OK， 哎，若今年如果那种话的，你那个那个皮阿贝木瑞江，好了，就这样木，西子拉木西乌拉在今年路标给加完了。第二版准备玻璃，大家说我皮砖啊，都香木玻璃，皮阿路。表面所以那边表露着亚拉白波，但没有适当的那个罗达乌皮阿鲁罗面面罗，没听嘛不？把那说罗，其实是牛在江南，江南的那个古晋米罗古面伊鲁呢，就那三段面面记得看嘛。都罗你呢古斯罗西，比如的三大那盐盆呢，沙里古伊扎皮布加乌苏比罗，来得跟背包里，喏，沙里古沙伊扎皮布比罗。那吧，我讲的，不就母鸡单血体啊？我，都是点片，比如啥的，我地白梅，第六，不就母鸡单血体个，包药端的是路线那片，第二起嘛，嘛后嘛片你嘞哈的，嘛底下路你嘞给啥的，啊，多单那片，啊，还单片是里面是嘞医院真的，第来到跟病出来个，千万路上呢，所以就是假的，哎说，第六路线母的哈。不那表给的路包里，那把是也说要不嘛？啊，伢子没被买路，奶咯，体验无锡里买路，就那路话咯，有啥米的看呀？哎咯，光那个哦，昨天啥子也掉你呢？提给啥里不嘛？白路米米来看呀？
啊，苦路路来了不？那不是嘛？好种的修理路，又在找哪里个？哎，你过民国那，民国那路名字也路不过，只有啥比攀攀的起码来得干杯，这个才干杯嘛？那来嘛，作为当初的当初前路来的。那么人们的免疫啊嘞，就底下个流的也是那把血下一洗你的嘞，流流的嘛把一流进你的嘞，主要他这个普通的这个流流的啊嘞，哦，俺都流进来，俺都倒木流完了，主要地老流的米烂的流，米米吧嘞，米米也看见了，苦路的那个干杯嘛，那啥也比较倒手家嘞，说流的个。俺都六安尼呀，八里来时候，新加坡对困难的伢嘞是咋的？新雷龙江那里路上这个，我偏要拉那个，因为个新加坡的吃拉那个，因为八万的吃拉那个是。然后嘞，我们嘛说了地嘛呗，地嘛是那都是收益嘛话呗，收益嘛是那就那面交外那底下的呀，我偏要在楼下木里吃拉那个路的路呗。就那年年冬天嘛，不，你到那年你妈收下个了，不如喂皮鸭皮皮，皮腿鸭喂皮鸭皮皮，皮巴喂皮鸭皮皮。我都路见那我们吃吃啊，那那路里吃的真是硬哦。不老去吃啊，我们那时候一个都看满路呀，看满呀吃的不。但是没有把外表表爸妈们都去看一眼那啥呢？哦，路路的呀，到哪里呀？就那路见那大娃呀，路表的呀个。我苏亚我来新沙路，苏亚路的路有来新沙路啊，的车比那南有咯，车南那那路怎么车买的呢？
好吧嘞，好吧嘞，过年就那就那来买的我都超干嘛嘞？喏，因为我是说，现在就那路地图的啊，交的呀，啊，比那米咯，的苏亚路的米啊，我喂，刚刚看你家的，今年嘛，西街的啊，古着，这安那边的你那个来呗，的奶奶咯。因为我们是来路线，奶奶里罗玻璃，奶奶里小贝来的都不好瞄的啵。都罗也安那半山木谷，没提开的月罗都罗说他们，都罗对安尼偏来的钱嘛，罗怕没西没出来的漏没啵。他们罗古罗漏款伢子让皮都里加嘛，诺加木里，那伢子自己里，那罗也漏半块的，巴里西也是诺加木里的伢罗，包出来了他没漏一个嘛呗。古毛没有那巴人的标标吧
？OK。ชาวบ้านจันทร์ก็นายเจ้าบ้านกีฬาเนี่ยพัฒนาไปแล้วจันทร์นั้นนี่เสร็จไปแล้วเปลี่ยนจันทร์เลยว่ะที่ชาวบ้านเปลี่ยนเลยที่เจ้าหน้าที่สุขชาติกีฬาวันนี้ไอ้กีฬาเราที่ก็นายเจ้าบ้านเลยจันทร์เลยที่เอาหลานนายกีฬาที่คุณลูกจันทร์มีมาเลยแต่พวกเราชาวบ้านที่เชี่ยวคนยิ่งเปลี่ยนเลยว่ะที่กีฬาที่กันเปลี่ยนไม่สนเราสุดสุดการเปลี่ยนไม่สนที่เจ้าอย่างเช่นมาลูกกินยิ่งสุดที่ถ้าพอเดียวแล้วด้วยกองเดียวคนนี้ในกีฬาลูกจันทร์มีมาเลยส่วนเจ้าอย่างเช่นมาลูกกินยิ่งสุดกีฬาเลยที่เราได้มาจันทร์เราชิดชิคนี่ตัวอาลามยูรันยูอะไรดูลูมาจงเงาเลยที่พี่ในมือเลยตัดเพียงมือเลยตัดเพียงลำบมาแล้วจังหวะเลยตัดเพียงเราไปที่พังขาเลยถ้าเรื่องที่ใจบีดบีลงอ่ะพี่ผมสูตรเช่นเจ้าตัวเลยกิจสารฮะโอ้เอริกิจสารเปลี่ยนไปแล้วที่ก็คุยอยู่กับเพียงจังสูลาเย่เลยกิจสารมีที่ปลาวจูดานี่ครับใช่ป่ะล่ะส่วนจะใช่ไหมบ้างเออเสียส่วนนี่นะมันเนี่ยตัวพี่เอาเราติดต่อกิจงใส่แต่ไม่แม่รู้เลยเอริพี่อะไรย้อนวันนู้นเราตัวแต่นี่ผมเราตัวจูดานี่ครับสุดยอดสุดจริงๆที่ทางว่าก็จะต้องเนี่ยก็สักเดือนมีด้านนี้ละกันอย่างที่พูดไล่พูดไล่เพี้ยนเลยกิจการมาที่กิจการเสบียตัวลูกมีอะไรอยู่ตัวตีนี่เลยตีอะไรตัวจังถ้าไม่ได้เนี่ยแบบอะไรที่ก็จะมองเห็นอันนี้ตัวพี่ว่าเลยที่น้องมาจ้างกันมาที่มีด้านนี้ละกิจการปีรอมเองปีรอมเช่นผมเช่นพูดปีรอม ခြေခံဥပဒေဆွဲမယ်ပြီးလို့ရှိရင်ဒီအဲပြည်တော်ကျဆန္ဒခံယူပဲလုပ်မယ်ပြီးတော့မှတစ်ခါရွေးကောက်ပဲလုပ်မယ်အဲ့တော့မှတစ်ခါသူတို့ကတစ်ခါထပ်ပြီးလူရွေးမယ်ရွေးပြီးတော့မှသူတို့လိုချင်တဲ့အစိုးရမှသူတို့ဖွဲ့မယ်ဆိုတော့ဒါတွေကတကယ်တမ်းပြောမယ်ဆိုလို့ရှိရင်လောလောဆယ်နိုင်ငံတကာကစစ်စွာကိုဝိုင်းပြီးဖိအားပေးနေရခြင်းရဲ့မူရင်းအကြောင်းရင်းမူလအကြောင်းရင်းအဲ့ဒီအကြောင်းရင်းကဒီ NLD ဟာတရားဝင်ရွေးကောက်ခံရတဲ့ပါတီဖြစ်တယ်ဒါကြောင့် NLD ရဲ့ခေါင်းဆောင်တွေအပါအဝင် NLD အဖွဲ့သားတွေကိုအဲ့ဒါဒီထောင်ထဲကနေလွှတ်ပေးဖို့သူတို့နဲ့အတူတူစစ်ဆေးရတွေ့ဆုံဆွေးနွေးဖို့သာသဖြင့်ဒါတွေဖိအားပေးနေတာဖြစ်တယ်အဲ့ဒီရဲ့အခြေခံအကြောင်းတရားကိုစစ်ဆေးရအနေနဲ့ဖြိုဖျက်ခြင်းတဲ့အတွက်ကြောင့်ဒီမျိုးသားကြီးလက်ဆောင်သူတို့အခုဆိုရင်မဖြစ်မနေသူတို့လုပ်ရတော့မယ်ပြီးဆုံးရတော့မယ်ဆိုနေဒါရောက်နေတယ်အဲ့ဒီဘက်ကနေပြန်တွေးမယ်ဆိုလို့ရှိရင်တော့မှန်တယ်စစ်ဆေးရအနေနဲ့နိုင်ငံတကာဖိအားကိုသူတို့ဂရုမစိုက်တာတော့မဟုတ်ဘူးဂရုစိုက်တယ်ဒါပေမဲ့သူတို့နီးသူတို့ဟာနဲ့သူတို့အနည်းဆုံးဖိအားရော့စေခြင်းတဲ့သဘောမျိုးနဲ့ပဲဖြစ်ဖြစ်ကြိုးစားနေတယ်ဆိုတာမျိုးတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့အချင်းနဲ့နဲလာပြီအဲ့တော့ကိုတိတ်အနေနဲ့ကောဗာများဆက်ပြီးတော့ပြောစရာရှိသေးလက်ခင်ဗျเนาะဟိုကိုတိတ
်ကျွန်တော်တို့ကျွန်တော်အမြင်ကတော့ဟိုအဓိကပေါ့ဗျာအမျိုးသားပြည်လဲပြည်ညာရေးနဲ့ဒီမိုကရေစီထုတ်ပြောဖြစ်ပေါ်တိုးတက်ရေးဆိုတဲ့ကိစ္စနှစ်ခုကိုဟိုကျွန်တော်တို့တနိုင်ငံလုံးကနေပြီးတော့ဟိုပြည်သူလူထုကရောဒီအစိုးရကရောဒီကနေ့ပါတီကြီးများတွေကောဝါရီနိုင်ငံရေးသမားကြီးတွေများကော88မျိုးဆက်ចောင်းသားတွေများကောဟိုတကယ်လူလူကြီးကြီးနဲ့တက်တက်မမဲ့တောင်းဆိုနေတဲ့အရာတခုဖြစ်ပါလေဆိုတော့အဲ့ဒီလူမျိုးတောင်းဆိုနေတဲ့အခါမျိုးမှာဒီကနေ့ခုနပြောတဲ့မြို့သားညီလာခံကြီးကိုသူတို့ဆက်သွားနေတယ်ပုံပြပရမတ်သစ်ပြီးတော့မယ်ဆိုပေမဲ့လေဒီအဲ့ဒီ process ကြီးကအကြာကြီးဖြစ်နေပါလိမ့်မယ်ဒီအကြာကြီးဖြစ်နေတဲ့အချိန်မျိုးမှာအခုအချင်းတော်တို့မှာရှိနေတဲ့1200မိသားစုနိုင်ငံရေးအကျဉ်းသားတွေကဒီဆက်ကအဖြစ်နဲ့သူတို့နေနေကြရပါတယ်ဆိုတော့တကယ်တော့ဒါတွေကိုဟိုလုပ်မယ်ဒီမြို့သားပြည်နယ်တညရေးတွေကိုတကယ်တော့လူလူချင်းချင်းနဲ့လုပ်ကြမယ်စေစနာမှန်မှန်နဲ့လုပ်ကြမယ်ဆိုလို့ရှိရင်ခုနပြောတဲ့ဟိုကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားတွေအကုန်လုံးကိုချင်းချင်းမရှိပြန်လုပ်ပေးဖို့လိုတယ်လို့ကျွန်တော်နေတော့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော
်ကိုယ်တိုင်ပြောပါမယ
်ဟိုဒီလိုပေါ့အခုလိုအကျဉ်းသားတွေလွတ်ပေးတယ်ဥမာပြင်းမှုပြစ်ဒဏ်ကြောင့်ထောင်ကျနေတဲ့သူတွေကိုတောင်မှလွတ်ပေးတယ်ဆိုရင်ကျွန်တော်တို့ဒီအမျိုးသားရေးကိုလှုပ်ရှားကြလို့စိတ်ရင်းစေနာကောင်းကောင်းနဲ့ဟိုလှုပ်ဆောင်ခဲ့လို့ကိုယ့်ရဲ့ယုံကြည်ချက်ကြောင့်ပေါ့လေအကျဉ်းသားနဲ့လူတွေအားလုံးကိုတော့အမြန်ဆုံးလွတ်ပေးသင့်ပါတယ်လောလောဆယ်ပြန်လွတ်ပေးခင်ကာလမှာလည်း ICRC လို့အဖွဲ့မျိုးပေါ့နော်ဒီလိုဖွဲ့မျိုးကဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပြည်ဆောင်ခွင့်ပေးပေးပါတယ်ဆိုတဲ့ဟာလေးပြောချင်တာပါခင်ဗျ။ဟု
တ်ကဲ့ကိုမောင်မြေရော
ဟုတ်ကဲ့ကျွန်တော်တော်တော်လေးတခုရှိပါစေဟုတ်ကဲ့
ပြောပါ
ဒီကျွန်တော်အနေနဲ့မြင်တာကတော့ဒီလောလောဆယ်ဆီအစိုးရအနေနဲ့ကဒီအရေးကြီးဆုံးဖြတ်ရမယ့်ကိစ္စတခုရှိပါတယ်လောလောဆယ်ဆိုလို့ရှိရင်ဗိုလ်ချုပ်တန်းရွှေဟာစင်ကာပူမှာစိတ်ုံတက်နေတယ်လွတ်လိုက်ရင်ဒီအခါနာသူတခါမှမလွတ်ခဲ့ဘူးတဲ့အခါနာကိုသူမတက်နိုင်ခဲ့တာကိုခြေချင်းအဖြစ်သူကြမ်းမရရလဲနည်းနည်းများစိုးရင်ကြီးကကောင်းတယ်လို့များကလည်းယူဆကြတယ်အဲ့ဒီလိုအနေအထားမျိုးမှာဆီအစိုးရအနေနဲ့ကိုကျောက်တန်းရွှေလွန်သွားပြီးတဲ့နောက်မှာသူတို့အနေနဲ့ဘယ်လိုဆက်ပြီးတော့နိုင်ငံတကာကိုရင်ဆိုင်မလဲကိုတိုင်းသူပြည်သားတွေကိုဘယ်လိုရင်ဆိုင်မလဲအကောင်းဆုံးအပြော့အပြောင်းဆုံးနဲ့အားလုံးအမျက်ထွက်မဲ့နေရာကိုပဲရွေးလိမ့်မယ်လို့ရွေးပါသေးလို့ကျွန်တော်သူတောင်းပါတယ်အဲ့ဒါလေးကျွန်တော်ဖြည့်ဆည်းပြောချင်တာ
ပါဟုတ်ကဲ့ခင်ဗျကျွန်တော်တို့ဒီမှာရတဲ့အချိန်လည်းပြည့်နေပြီဆိုတော့ဒီနေ့စကဝိုင်းကတော့ဒီမှာပဲကျွန်တော်တို့ရန်နာကတော့မှာဖြစ်ပါတယ်ဒီထောင်ထဲမှာရှိနေကြတဲ့နောက်ထပ်ပေါ့လေကြံရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားဒီထောင်ကျော်လာ1100တဲမှာအခု450ပဲလွတ်လာဆိုတော့1100ကျော်ရှိတာပေါ့လေ။နော်အတိအကျတော့ကျွန်တော်တို့လည်းပဲမှတ်စလို့တော့မရသေးပါဘူး။ဒါပေမဲ့အဲ့ဒီလောက်များပြားတဲ့နိုင်ငံရေးအကျဉ်းသားတွေဟာသူတို့ရဲ့ယုံကြည်ချက်နဲ့သူတို့တိုင်းပြည်ကောင်းစားရေးတိုင်းပြည်ရဲ့ဒီလူမှုရေးစီးပွားရေးနိုင်ငံရေးပြဿနာအရရက်ကိုဖြေရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေရင်းနဲ့နော်ဒီနိုင်ငံရေးလှုပ်ရှားမှုကြောင့်မလို့ဖန်ဆီးခံရတယ်ဆိုတာဒီအနောက်နိုင်ငံတွေကကြီးလိုက်ရင်တော့အင်မတန်ကိုအယုတ်ဆိုးတဲ့ကိစ္စဖြစ်ပါတယ်နောက်ပြီးတော့ချမှတ်ထားတဲ့ပြစ်ဒဏ်တွေကလည်းပဲဟိုနှစ်ရှည်ထောင်ဒဏ်ကြီးတွေဖြစ်တဲ့အတွက်ကြောင့်လူသတ်ရင်တော့မှပဲအနှစ်20လောက်ထောင်ကျတဲ့ကိစ္စမှာဒီနိုင်ငံရေးလှုပ်လို့အနှစ်50-60ထောင်ကျတယ်ဆိုတာတော်တော်ကိုပဲအကြီးတန်းအယုတ်ဆိုးတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့ဒီအယူဆသဘောထားတွေပြောင်းလဲပြီးတော့ဒီကြမ်းရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးအများဆုံးပြန်လည်လွတ်မြောက်စေဖို့အတွက်ကျွန်တော်တို့အခုနှစ်ဆန်းအချိန်ကာလမှာစုမုံတောင်းရင်းနဲ့ဒီအစီအစဉ်ကိုကျန်းသားပြစေခင်ဗျာအခုလိုဆွေးနွေးဝိုင်းမှာပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့် AAPP မြန်မာနိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူတယောက်ဖြစ်တဲ့ကိုတိတ်နော်ဝေနိုင်ငံခြေဆိုင် BMA မြန်မာသတင်းသမက်ကဥက္ကဋ္ဌဖြစ်သူဒေါက်တာမောင်မောင်မြင့်နဲ့ထိုင်းနိုင်ငံအခြေစိုက် Network Media သတင်းအုပ်စုက Editor ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေခင်ဗျာ တော်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။